ယူကရိန်းနဲ့ရုရှားအချင်းသားလဲလှယ်ရေးအစီအစဉ်အရရုရှားနိုင်ငံမှာနှစ်ကြာအချင်းကျနေရကပြန်လည်လွတ်မြောက်လာတဲ့စစ်ရဟယင်မောင်းသူကိုယူကရိန်းနိုင်ငံကတရားကောင်းတစ်ဖွဲ့ကြိုဆိုခဲ့ကြပါတယ်။မြို့တော်ကီယက်ကိုပြန်လည်ရောက်ရှိလာတဲ့နာဒီယာဆက်ချန်ကိုကိုကြိုဆိုတဲ့အခမ်းအနားအတွင်းသမရပက်ထရိုပိုရိုရှန်ကိုကယူကရိန်းနိုင်ငံရဲ့အမြင့်ဆုံးတရားကောင်းဆုချီးမြှင့်လိုက်ပါတယ်။ပထမနေ့အစောပိုင်းကတော့အချင်းသားလဲလှယ်ရေးအစီအစဉ်နဲ့ပြန်လွတ်လာတဲ့ရုရှားစစ်သားလို့ဆွဆွဲခံထားရသူအလက်ဇန်ဒရာအလက်ဇန်ဒရော့ဖ်နဲ့ယက်ဖ်ကနီယရဖယက်ဖ်တို့နှုဟာရုရှားနိုင်ငံမော်စကိုမြို့ကိုပြန်သွားခဲ့ကြပါတယ်။ယူကရိန်းနိုင်ငံရှေ့ဘက်မှာတည်ဆုံသွားခဲ့ကြတဲ့ရုရှားသတင်းတောင်နှုရဲ့ကျန်းရသူဇနီးတွေကယူကရိန်းစစ်ရဟယင်မောင်းသူကိုလူငင်းချမ်းသာခွင့်ပြုပေးဖို့တောင်းဆိုခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကဗုဒ္ဓဟူးနေ့ကပြောပါတယ်။နာဒီယာကိုပြန်လွတ်ပေးလိုက်တဲ့အတွက်ယူကရိန်းပြည်ပခါကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကျပြီးနောက်ထပ်အသက်ဆုံးရှုံးမှုတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့တိုင်းပြည်ကိုပြောကြားတဲ့မင်းကွန်းထဲမှာသမ္မတပူတင်ကထပ်သွင်းပြောကြားခဲ့တာပါ။ရုရှားကကျောင်းနောက်ကပေးထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပုံကျဲမှုတွေပြုလုပ်စဉ်အတွင်းအဲ့ဒီဒေသမှာရှိနေတဲ့ရုရှားတင်းနယ်တော်နှုတ်ဦးကိုတပ်ဖြတ်ခဲ့မှုမှာပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တဲ့အတွက်နာဒီယာကိုထောင်ဒဏ်22နှစ်စီရင်ခဲ့တာဖြစ်ပါတယ်။အသက်35နှစ်အရွယ်နာဒီယာကတော့သူမအပေါ်တင်ထားတဲ့ဆွေးချက်တွေကိုညှင်းပယ်ခဲ့ပြီးကန့်ကွက်တဲ့အနေနဲ့အကျဉ်းထောင်အတွင်းအစံငတ်ခံဆန္ဒပြမှုအကြိမ်ကြီးပြုလုပ်ခဲ့ပါတယ်။သူမပြန်လဲလွတ်မြောက်လာမှုအပေါ် EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကလည်းကြိုဆိုလိုက်ပြီးယူကရိန်းနိုင်ငံသားတွေနဲ့အတူအောင်ပွဲခံကြောင်းပြောကြားလိုက်ပါတယ်။